ိုဗစ်ကာယောဂါကူးစက်မှုတွေတကြောပြန်ဖြစ်လာနေတဲ့တရုတ်နိုင်ငံမှာသွာလာကန့်သတ်မှုတွေပြန်လုပ်လာနေလို့မြန်မာပြည်မြောက်ပိုင်းနယ်စပ်ကုန်သွယ်ရေးမှာထိခိုက်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ထပ်ပါတရုတ်နိုင်ငံပေကျင်းတဝိုက်မြို့တွေနဲ့မြောက်ပိုင်းမြို့နယ်တွေမှာ9လအတွင်းကိုဗစ်ရောဂါကူးစက်မှုတကြောပြန်တက်လာပြီးတခြားပြည်နယ်တွေမှာလည်းသွားလာကန့်သတ်မှုတွေအထိုက်အလျောက်ရှိလာလို့တရုတ်ပြည်တွင်းကိုရာသီပေါ်သီးနှံတွေပို့နေတဲ့မြန်မာပြည်မြောက်ပိုင်းသီးနှံစည်းကွက်မှာလည်းရိုက်ခတ်မှုတွေကြုံနေရတာပါပြီးခဲ့တဲ့ရက်ပိုင်းအထိမြန်မာပြည်ဘက်ကဖျဲသီးနှံသွားမှုတရက်ကိုကားစီးရီ200ကျော်ပဲဆုပ်ပြီးစည်းကွက်ကိုတည်ငြိမ်အောင်လုပ်နိုင်ပေမဲ့အခုတော့တရုတ်ပြည်ဘက်ကမရေရာတဲ့အခြေအနေတွေကြောင့်ရှားသမျှပို့နေရကြောင်းမူကျဲတိတိဝက်လံကိုစီတိုင်းဒူဥက္ကဋ္ဌဆိုင်းခင်မောင်က VOE ကိုပြောပါတယ
်။အဲ့ဒီဖက်ကယောဂဘိုးတွေးရှိမှုကြောင့်လေဈေးခွက်မှာရိုက်ခတ်မှုတွေအများကြီးရှိရပါ။အမဲတော်တော်များများပါလေနော်။ဒီမီးနဲ့နှစ်ခုထဲမှာကွက်ပြီးတော့ဒေတာတွေပဲဖြစ်တယ်။ဒီအကျိုးဆက်ကြတော့တခြားပြည်နယ်တွေကလည်းနည်းနည်းထိန်းချုပ်မှုတွေများလာတာပေါ့။အဲ့ဒီအနေထားကြောင့်အစဲအစေးရတော့ကြာကြာထပ်ကြာ။အခြေအနေတွေမတည်ငြိမ်တော့အခုဆိုမထိန်တော့ဘူးအကုန်ပို့အဲ့လိုမျိုးပ
ါမြန်မာရာသီပေါ်တီးနှံနေအထူးသဖြင့်တရုတ်ကိုအဓိကပို့ကုန်ဖြစ်တဲ့ဖျဲတီးနဲ့သွားမွေးရာပြီးခဲ့တဲ့လပိုင်းကအမြင့်ဆုံးဈေးနဲ့ရနေရာကနေအခုလိုရုတ်တရက်အပြောင်းလဲဖြစ်ခဲ့တာပါတရုတ်ပြည်မာကြီးရဲ့ကူးစက်နှုန်းဟာဒီရက်ပိုင်းမှာတရုတ်ကိုလူရောက်60ကျော်ရှိပြီးဒါက2020ဇူလိုင်လကနောက်ပိုင်းပထမဆုံးအကြိမ်အများဆုံးပြန်တွေ့လာတာပါပေကျင်းနဲ့တက်လျက်ဟီဘေးပြည်နယ်စီကြွားချံမြို့မှာဒီကနေ့အတီးပြူလူနာတွေထပ်တွေ့သလိုအသွားလာတာမြင့်တာတွေကိုအာနာပိုင်တွေကစတင်လှုပ်ဆောင်ပြီးပါတယ်။ဟီဘေးပြည်နယ်နဲ့တက်လျက်ပြောင်းမင်းပြည်နယ်ရှန်ညမ်းမှာလည်းဒေသခံ3000ကျော်ကိုဗဒုံနေကစလို့အသွားလာကန့်သတ်တာတွေလုပ်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်ရာဒေသဖြစ်လာမှာအစိုးရကစိုးရိမ်မှုတွေရှိနေတာပါ။တရုတ်ပြည်တွင်ယောဂအခြေအနေကိုစိုးရိမ်သလိုမြန်မာနိုင်ငံမှာလည်းယောဂကူးစက်မှုတွေရှိနေကြအောင်ယူနန်ပြည်နယ်တောင်အောင်ရှိသူတွေဟာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကိုထိန်းချုပ်ထားစေဖြစ်ပါတယ်။တရုတ်အစိုးရဘက်ကညွှန်ကြားချက်တိတိကျကျထုတ်ပြန်ပြီးတာမြင့်တာမျိုးမဟုတ်ပေမဲ့တရုတ်ကုမ္ပဏီတွေကိုဖိအားပေးထားလို့မြန်မာဘက်ကရှိထွက်ကုန်တွေရဲ့ထုတ်ပို့မှုတိုင်းဟာကျန်းမာရေးကိရှင်ကြောင့်အမခံဖို့ကန့်သတ်လိုက်တာကြောင့်အခက်အခဲတွေရှိနေရလို့လဲမူးစဲနန်းခတ်နယ်စပ်ကုန်သွယ်ရေးအသင်းဗဟိုလုံးမှုဆောင်တော်ဦးဖြစ်တဲ့ဦးထွန်းလင်းစိုးကပြောပါတယ်
။ရေထွက်ပုံကဘူးခက်ခဲအများကြီးရှိတယ်အကြောင်းလည်းတော့ဒီကတော့သူတို့ကတော့ဒီကိုဗစ်ပေါ့ကိုဗစ်ကိုအကြောင်းပြတော့ဒီထဲသားရဲ့ဖိုးနဲ့နေတဲ့တော့ညောင်းကဏ္ဍအရှင်သွားလို့ညောင်းခရုပါပြီးတော့မစုံအဲ့ဒီကိုပိတ်ထားတယ်မရှင်းတမျိုးတော့ဘူးလားလို့သွားလို့တော့ပိတ်ပြီးမရှင်းသက်သက်နိုင်ကျင့်တဲ့ပုံစံမျိုးတော့ပိတ်ကိုသူတို့ကအတားကြီးရတော့လူကြီးဝယ်လို့ရတာမရှင်းလို့ဝယ်လို့ပိတ်လို့
နေစားမှာယူထွက်ကုန်တွေကိုထိန်းချုပ်ဖို့ကြိုးစားနေပေမဲ့တရုတ်ကလေကြောင်းဘက်ကနေလှည့်ပြီးဝယ်ယူနေရရရှိနေကြောင်းလည်းသူကပြောပါတယ်။မြန်မာနိုင်ငံဟာတရုတ်ပြည်ကိုနေဆက်ကနေယူထွက်ကုန်တဲ့လေယာထွက်ကုန်တွေအများဆုံးတင်ပို့နေရပါ။မြန်မာနိုင်ငံက2019-2020ဘဏ္ဍာနှစ်မှာတနင်္ဂနွေလုံးနေဆက်ကုန်သွယ်ရေးကနေလေယာထွက်ကုန်အမေရိကန်ဒေါ်လာ1855တန်းကျော်နဲ့ယူထွက်ကုန်အမေရိကန်ဒေါ်လာ924တန်းကျော်ရရှိထားကြောင်းမြန်မာကုန်သွယ်ရေးဝန်ကြီးဌာနစာရင်းတွေမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေတရင်ပြပို့ထားတာပါ